ခန့်တာလို့မပါရဲလားသူတော့ပေါ့ဒီကတဲ့ကျွန်တော်6ရက်နေ့ကထိုင်းနိုင်ငံမှာစံကျင်စံညွန်းနဲ့မကိုက်ညီတဲ့အတကုံပစ္စည်းတွေကိုကြော်ညာပေးခဲ့လို့ရုပ်ရှင်မင်းသားမင်းသမီး73ယောက်ကိုတရားစွဲဆိုခဲ့ပါတယ်ငါတို့ဒါပြင်အခြားမင်းသားမင်းသမီး24ယောက်ကိုလည်းအစားအစာနဲ့ဆေးဝါးထိန်းချုပ်ရေးအဖွဲ့ FDA ကခေါ်ယူစစ်ဆေးလျက်ရှိပါတယ်အဲ့ဒီမင်းသားမင်းသမီးတွေဟာအလတ်ကုန်ပစ္စည်းကြော်ညာရမှာကုန်ပစ္စည်းအရေးအသွေးကိုလိုတာထက်ပိုပြီးချက်ကားပြောဆိုတာကြောင့်တရားစွဲဆိုခံရမယ့်အရေးနဲ့ရင်ဆိုင်နေရပါတယ်ပြီးတဲ့အတိုင်းပဲငါတို့နိုင်ငံမှာတော့ကုန်ပစ္စည်းအရေးအသွေးကိုလိုတာထက်ပိုပြီးချက်ကားပြောဆိုကြော်ညာနေတာဟာနှစ်ပေါင်းများစွာကြာမြင့်နေခဲ့ပါပြီထိုင်းနိုင်ငံမှာလို့သာအရေးယူကြေးဆိုတနိုင်ငံလုံးမှာရှိတဲ့ရုပ်ရှင်မင်းသားမင်းသမီးတွေမော်ဒယ်တွေဆယ်လီဆိုတဲ့သူတွေအကုန်ထောင်ထဲရောက်ကုန်တာကြာလာပြီပေါ့ရုပ်ရှင်မင်းသားမင်းသမီးတွေကကိုယ့်ကိုယ်ကျိုးစီးပွားအတွက်မဖြစ်နိုင်တဲ့ယုတ်တိမရှိတဲ့စကလုံးတွေနဲ့ပြည်သူတွေကိုဖျားယောင်းညှို့ဆွဲနေတာဟာပြည်သူတွေကိုငတုံးအားတွေလို့စော်ကားနေသလိုပါပဲဒီထက်ပိုပြီးဆိုးတာကပုဂ္ဂလိကအတန်လွင့်ဌာနတွေတာမကနိုင်ငံပိုင်ရုပ်သံလိုင်းတွေကပါယုတ်တိမရှိတဲ့ကြော်ညာတွေလိုတာတဲ့ပိုပြီးချက်ကားပြောဆိုနေတဲ့ကြော်ညာတွေကိုအခကျေးငွေယူပြီးမတိကျိုးကျွန်ပြုကြော်ညာခွင့်ပေးနေတာပါပြည်သူတွေဘေးအန္တရာယ်ဖြစ်စေမဲ့အပြုအမူမျိုးတွေကိုမတားဆီးတဲ့အပြင်စီးပွားရေးသမားတွေကြော်ညာမော်ဒယ်တွေနဲ့ပူးပေါင်းပြီးပြည်သူတွေကိုလိန်စားသလိုဖြစ်နေပါတယ်ဒီကိစ္စတွေဟာသက်ဆိုင်ရာအတန်လွင့်ဌာနပြန်ကြားရေးဝန်ကြီးဌာနနဲ့စားသုံးသူရေးရာဦးစီးဌာနမှာတာဝန်ရှိပါတယ်။စားသုံးသူကာကွယ်ပေးရေးဥပဒေမှာစီးပွားရေးလုပ်ငန်းရှင်တွေဟာဝန်ဆောင်မှုကိုအကြောင်းပြုပြီးသတင်းအချက်အလက်တွေပေါ်မှာဖော်ပြထားတဲ့အခြေအနေ၊အာမခံချက်၊ကာလသတ်မှတ်ချက်၊အကျိုးအကြောင်းတက်ရောက်မှုတွေနဲ့ကိုက်ညီမှုရှိတဲ့ဝန်ဆောင်မှုပြည်သူလူထုကိုထင်ရောင်ထင်မှားဖြစ်စေဖို့ရည်ရွယ်ပြီးအသုံးမပြုနိုင်တဲ့ဒါမှမဟုတ်မရနိုင်တဲ့ဝန်ဆောင်မှုဖုံးကွယ်ထားတဲ့ဝန်ဆောင်မှုမရေရာမသေးကြတဲ့ကတိတွေမပေးဖို့စားသုံးသူစိတ်ပိုင်းဆိုင်ရာနှောက်ယှက်ပြအောင်ကြော်ညာတာစားသုံးသူပြည်သူတွေထိခိုက်နစ်နာစေတဲ့အကျိုးဆက်တွေအားလုံးကိုတာဝန်ယူဖြေရှင်းပေးဖို့တာဝန်ရှိတယ်ဆိုပြီးစားသုံးသူကာကွယ်ပေးရေးဥပဒေမှာအတိအကျပြဋ္ဌာန်းထားပါတယ်စားသုံးသူပြည်သူတွေဟာအစအဦးပိုင်းကတော့ဒီလိုတိုင်ကြားလို့ရတယ်ဆိုတာမသိခဲ့ကြတဲ့အပြင်စားသုံးသူကာကွယ်ပေးရေးဥပဒေပြဋ္ဌာန်းထားတယ်ဆိုတာကိုလည်းမသိကြပါဘူးဒါကိုအခွင့်အရေးယူပြီးစီးပွားရေးသမားတွေကပြည်သူတွေအပေါ်မလှိမ့်တပတ်လုပ်ခဲ့ကြပါတယ်နောက်ပိုင်းမှာတိုင်ကြားလို့ရတယ်ဆိုတာသိလာကြပြီးမိမိတို့ရဲ့နစ်နာမှုတွေကိုစားသုံးသူရေးရဦးစီးဌာနကိုတိုင်ကြားလာခဲ့ကြပါတယ်။စားသုံးသူရေးရဦးစီးဌာနကို2018အောက်တိုဘာလကနေ2019ဖေဖော်ဝါရီလကုန်ထိဝန်ဆောင်မှုအပိုင်းနဲ့ပတ်သက်ပြီးတိုင်ကြားမှု82ရာခိုင်နှုန်းထိမြင့်တက်လာတယ်လို့သိရပါတယ်ငါတို့။တိုင်ကြားမှုတွေထဲမှာအင်တာနက်ဝန်ဆောင်မှုခရီးသွားဝန်ဆောင်မှု electronic ပစ္စည်းတွေနဲ့ပတ်သက်တဲ့တိုင်ကြားမှုတွေကအများဆုံးဖြစ်ပါတယ်။2018ခုနှစ်တွင်ဝန်ဆောင်မှုနဲ့ပတ်သက်တဲ့တိုင်ကြားမှုက269မှု၊ကိုယ်စီနဲ့ပတ်သက်တဲ့တိုင်ကြားမှုက82မှုအခြားတိုင်ကြားမှု33မှုအပါအဝင်တိုင်ကြားမှုပေါင်း400တမှုရှိခဲ့တယ်လို့သိရပါတယ်။အရင်ကပြဋ္ဌာန်းထားခဲ့တဲ့စားသုံးသူကာကွယ်ပေးရေးဥပဒေမှာအားနည်းချက်တချို့ရှိနေခဲ့လို့စားသုံးသူကာကွယ်ပေးရေးဥပဒေအစ်စ်ကို2019ခုနှစ်မတ်လ15ရက်နေ့မှာထပ်မံပြီးပြင်ဆင်ပြဋ္ဌာန်းထားခဲ့ပါတယ်။ဥပဒေအစ်စ်မှာစီးပွားရေးလုပ်ငန်းရှင်တွေဟာကုန်စီနဲ့ပတ်သက်တဲ့အချက်အလက်တွေကိုလိမ်လည်ရောင်းချတာ၊ကုန်စီဝန်ဆောင်မှုကိုအာမခံပေးတာ၊လိမ်လည်ထားတဲ့ကြော်ညာတွေကုန်စည်ဝန်ဆောင်မှုမှာမဟုတ်မမှန်သတင်းချက်လက်တွေပါဝင်တဲ့ကြော်ညာတွေအနေရရှိမှုကိုအသိမပေးထားတဲ့ကြော်ညာတွေသက်ဆိုင်သူခွင့်ပြုချက်မရဘဲအဖြစ်အပျက်တစုံတဦးကိုဖော်ပြထားတဲ့ကြော်ညာလူမှုကျင့်ဝတ်ကိုဖောက်ပြက်ထားတဲ့ကြော်ညာတွေကိုဖော်ပြဆောင်ရွက်ခြင်းမပြုဘူးဥပဒေကိုဖောက်ပြက်ပါကထောင်ဒဏ်3နှစ်ကနေဒဏ်ငွေ5သိန်းကျပ်ကျခံရမယ်လို့ဖော်ပြပါရှိပါတယ်။ဒါပြင်ဥပဒေအသင့်မှာစားသုံးသူတိုင်ကြားသည်ဖြစ်စေမတိုင်ကြားသည်ဖြစ်စေစားသုံးသူရေးရဦးစီးဌာနအနေနဲ့ရရှိတဲ့အချက်အလက်ခံယူမှုပေါ်မူတည်ပြီးစုံစမ်းစစ်ဆေးအရေးယူနိုင်တယ်လို့လည်းသိရပါတယ်ငါတို့စားသုံးသူခွင့်ရချိုးပေါက်ခံရခြင်းနဲ့ပတ်သက်ပြီးမှန်ကန်စွာတိုင်ကြားလာကြသူများကိုလည်းမြန်မာစားသုံးသူများတမကကဖုံးပေ3000ကျပ်ကိုလည်းပြန်လည်ဖြည့်သွင်းပေးမယ်လို့ဆိုပါတယ်ဒီလူတွေအနေနဲ့လည်းစားသုံးသူအခွင့်ရချိုးပေါက်ခံရပါကအချက်အလက်နဲ့တိတိကျကျတိုင်ကြားနိုင်တဲ့အပြင်စားသုံးသူရေးရဦးစီးဌာနကလည်းတိုင်ကြားလာတဲ့အချက်လက်တွေမှန်ကန်ရင်ဥပဒေပြဋ္ဌာန်းထားတဲ့အတိုင်းထိထိရောက်ရောက်အရေးယူဆောင်ရွက်ပေးပါလို့တင်ပြရင်းညှိကုံးချုပ်လိုက်ပါတယ်။မင်းလဲအားရင်ငါးစီစာပြန်မှာချစ်လာစွာသောမင်းရဲ့အဖစန်နီဦး